ယခုဒီနေ့ကပြည်ခွက်တင်နဲ့ပတ်သက်လို့သတင်းရင်းနဲ့ဖတ်ရှိခံရတဲ့ရော်တာသတင်းဌာနကမြန်မာသတင်းသမားနှုတ်နဲ့နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတရားဆွဆုပ်ဖို့တရားရုံးကဆုံးဖြတ်လိုက်တဲ့ပေါ်အလွန်မင်းဆွေးညောင်းကုလသမဂ္ဂလူ့ခွင့်ထူးခုစေတွေကပြောဆိုလိုက်ပါတယ်ဆွဆက်ချက်တွေအားလုံးယူသိမ်းပြီးအမြန်ဆုံးပြန်လွတ်ပေးဖို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ထူးခုစေရန်ရင်းတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အကွာအဝေးပေးရင်းနဲ့မြင့်တင်ဆိုင်ရာကုလသမဂ္ဂထူးခုစေဒေးဗစ်ကေတို့ကဒီကနေ့ပဲကြေညာရေးထုတ်ပြန်တောင်းဆိုလိုက်ကြတာပါဝေတာတင်တော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရောအမြင့်ဆုံး1914နှစ်တိကြာခံရနိုင်တဲ့1923ခုနှစ်မြန်မာနိုင်ငံလျှို့ချင်းအုပ်ရီနဲ့အရေးယူဖို့ရန်ကုန်တိုင်းမြို့ပတ်ခင်တရားရုံးကတင်းလာနေမှာပဲဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဖက်စီကတိန်းတော့ပြောပြပနဲ့ဆက်တော်ခွင့်မရကြသလိုဂျမားရေးအတွက်စေကူတော်ခွင့်မရတာအင်းကြီးဖြစ်တာပေါ်ဝင်စိုးရတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ပုံမှာလည်းစိတ်ကျင့်မိတဲ့အကြောင်းကုလသမဂ္ဂထူးခုစေရဲ့ပူးတွဲချင်ညာချက်မှာပြောဆိုထားပါတဲ့မြန်မာလူလကွန်းနဲ့အများပြည်သူတင်းနေသိရှိဖို့ရရှိဖို့မြန်မာအာဏာရှင်တွေအနေနဲ့လေးစားလိုက်တာဖို့မီဒီယာလုံခြုံရေးဘေးအန္တရာယ်ကင်းရင်လုံနိုင်အောင်သတင်းသမားတွေကိုအကောက်အကွယ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်သတင်းသမားတွေအပါအဝင်တက်ကြွလို့ရှာသူတွေရေးယူခံရလို့ရှိရတဲ့မြန်မာနိုင်ငံလျှို့ချက်အဲ့ဥတွေကိုလည်းပြန်လည်သုံးသပ်ပြီးနိုင်ငံတကာဥပဒေအရတာဝန်ရှိတဲ့အတိုင်းပြင်ဆင်ဖို့လည်းတိုက်တွန်းနေတာပါဒါကြတဲ့နောက်ဒီပေါ်တရားစွဲဆိုဖို့တရားရုံးဆုံးဖြတ်ချက်အပေါ်မှာကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီတို့ကလည်းအစိုးရအိမ်မှာဝေဖန်ထားတယ်လို့သတင်းသမားတွေကပြန်လွတ်ပေးဖို့လည်းတောင်းဆိုထားကြပါတယ်